ဘလော့ဂါရီပါဝင်ကမ္ဘာအနှံ့ကဘလော့ဂါရီသုံးနေကြတဲ့ WordPress Blogging Software မှာလုံခြုံရေးဟာဝယ်ကြီးဖြစ်ခဲ့လို့ blog စာမျက်နှာတန်းနဲ့ချီဖြည့်ဆည်းခံခဲ့ရတယ်ကိုသားညို့ရေ
ဟုတ်ပါဗျာ hacker တွေကအုပ်စုလိုက်ကိုအပြိုင်ဆိုင်သူတို့လုံနိုင်တယ်ဆိုတာကို definitive fact သိအောင်သူများ blog စာမျက်နှာတွေပေါ်မှာဖွင့်နိုင်မယ့်ရေးပြတာမျိုးလို့သူရဲ့ lesson တွေကိုပြခဲ့ကြတယ်ဆိုပဲဗျာ
ဟုတ်တယ်ရှင်ပထမပိုင်းကတော့အဲ့လိုလုပ်ကြတာနောက်ပိုင်းကျတော့တချို့ hacker တွေကသူများ blog စာမျက်နှာတွေအပိုင်စီအသုံးချတာမျိုးအထိကိုလုံလာကြတယ်လို့ WordPress အတွက်ကိုလုံခြုံရေးတာဝန်ယူထားတဲ့ security company ကပြောတယ်ရှင်
အဲ့ကြောင့်မလို့သူရဲ့နောက်ဆုံး version ကို update လုပ်ကြပါလို့ WordPress သုံးတဲ့ blogger တွေကို WordPress ကတိုက်တွန်းနေတာဗျတက်တာကဘယ်ကစလဲဆိုတော့ WordPress version 4.7.0 နဲ့ 4.7.1 တွေအတွက်2016နှစ်ကုန်ပိုင်းကမှထုတ်တဲ့ add-on software တခုမှလုံခြုံရေးဟာဝဲဖြစ်နေတာအဲ့ဒါကိုအခွင့်ကောင်းယူပြီးတော့ hacker တွေက blog စာမျက်နှာအတော်များများလေးကိုဝင်ပြီးတော့အပြင်အစင်တွေကိုဖျက်ဆီးတယ်သူတို့ရေးစင်တာတွေကြီးတင်ကျင်တဲ့ပုံတွေတင်ခဲ့ကြတာအဲ့ဒါကို Suguri website လုံခြုံရေးကုမ္ပဏီကတည်လို့ WordPress ကို January 20ရက်နေ့မှာတည်ပေးခဲ့တယ်တဲ့
ဒါပေမဲ့ WordPress က version 4.7.2 အသစ်ကို January 26ရက်နေ့ကျမှထုတ်လိုက်တဲ့ရှင်သူတို့ blog post ထဲမှာတော့လုံခြုံတဲ့ WordPress blogging software အသစ်ကိုသူတို့ရဲ့လုံခြုံရေးတာဝန်ယူထားတဲ့ကုမ္ပဏီတွေဖန်တီးဖို့အချိန်ပေးတဲ့အနေနဲ့တမင်ရက်ဆောင်ပြီးတော့မှအများကိုအသိပေးရတာပါလို့ရေးထားပါတယ်
WordPress လုံခြုံရေးနဲ့ပတ်သက်လို့သတင်းတွေဖြစ်လာခဲ့တာက software version အသစ်ထုတ်ခဲ့ပြီးတော့နှစ်ရက်ကြာမှပဲ blog စာမျက်နှာတွေတိုက်ခိုက်ခံရတာတိတိတသာတိုးလာတာကိုမြင်ခဲ့ရတယ်လို့ WordPress ရဲ့လုံခြုံရေးပိုင်းဆိုင်ရာဒီ WordFence plugin software ကုမ္ပဏီကပြောလိုက်လို့ပဲမဆင်မြန်ပါဘူ
း WordPress ကလုံခြုံရေးတိုးမြင့်ထားတဲ့ version 4.7.2 ကိုထုတ်လိုက်တော့အလိုအလျောက် update လုပ်ခွင့်ပေးထားတဲ့ blog စာမျက်နှာတွေကတော့သူ့အလိုလို version အသစ်ကိုပြောင်းသွားတယ်ဒါပေမဲ့အဲ့လိုမလုပ်ထားတဲ့ blog စာမျက်နှာတွေကြတော့ hacker ရဲ့ရန်ကိုအကြီးအကျယ်ခံခဲ့ကြရတာကိုသားညုံရဲ့အဲ့လိုမျိုးတိုက်ခိုက်ခံရနိုင်တဲ့ blog စာမျက်နှာတွေကို WordFans ကစောင့်ကြည့်တာ48နာရီအတွင်းမှာ blog ပေါင်း8သိန်းကျော်တိုက်ခိုက်ခံရတာတွေ့ရတယ်လို့အကြီးအကဲ Mark Monda ကပြောတယ်ရှင်။သူတို့တွေ့ရတဲ့လောက်ဆိုလို့ရှိရင်ဒီမတူတဲ့ hacker အုပ်စုပေါင်း20ကျော်ကတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင် blog စာမျက်နှာတွေကိုဖျက်ဆီးခဲ့ကြတယ်တဲ့။တချို့ဆိုလို့ရှိရင်ဒီတစ်ဖွဲ့ကဖျက်ဆီးထားပြီးသား blog စာမျက်နှာတွေမှာသူတို့လည်းလုံနိုင်နေစရာကိုပြဖို့အတွက်ထပ်ပြီးတော့နောက်တစ်ပြိုဖျက်ဆီးကြတာမျိုးတွေလည်းတွေ့ခဲ့ရတယ်ဆိုပဲ
WordFence ရဲ့ပြောရဆိုရင်တော့ Mamet Image ဆိုတဲ့ hacker တစ်ခုတည်းကနေပြီးတော့ဒီ blog စာမျက်နှာပေါင်း3သိန်းကျော်ကိုဝင်ရောက်ဖျက်ဆီးခဲ့တာတဲ့အခုလိုမျိုးလုံခြုံရေးဟာဝယ်ကြောင့်မလို့ WordPress ရဲ့ blog စာမျက်နှာတွေတိုက်ခိုက်ခံရတာအခုတခါဟာအဆိုးဆုံးပဲလို့ Mark Mounder ကဆိုတယ်အဲ့ဒီလိုတိုက်ခိုက်ခံရသမျှ blog တိုင်းကWordPress version 4.7.2 ကို update လုပ်မထားတဲ့ blog တွေနဲ့သူရဲ့ premium firewall လုံခြုံရေး software သုံးမထားတဲ့ blog တွေဖြစ်နေတယ်လို့လည်းသူကသုံးသပ်ပြထားပါတယ
် Google ကနေတဆင့်သွားပြီးတော့မှဒီ WordPress blog စာမျက်နှာတွေဖန်တီးထားကြသူတွေကို Google ကလည်းလုံခြုံရေးသတိတွေပေးခဲ့တယ်ရှင်အဓိကကတော့ blog software အသစ်ကို update လုပ်ကြဖို့တိုက်တွန်းချက်တွေပို့ခဲ့တာပါSilicon Angle Media Online သတင်း blog မှာတော့ February 12ရက်နေ့ကရေးထားတဲ့သတင်းအရဆိုရင်အဲ့ဒီအချိန်အထိဒီ hacker ရဲ့တိုက်ခိုက်မှုကိုခံထားရတဲ့ blog ပေါင်းက2သန်းကျော်သွားပြီလို့ဆိုရဲကိုသားညုံရဲ့
ပထမပိုင်းတိုက်ခိုက်မှုတွေက blog စာမျက်နှာတွေကိုဝင်ဖျက်ဆီးပြီးတော့သူတို့ရေးချင်တာရေးတင်ကျင်တဲ့ပုံတွေကိုတင်နေအစ်မယ်အခုနောက်ပိုင်းကျတော့ hacker တွေကအဲ့ဒီ blog ကိုအပိုင်စီးရဲ့အစ်စ်မျိုးအထိဖြစ်လာတယ်မသိမြတ်မောဒီ blog တွေတဲ့ဝင်ပြီးတော့ UI တိုက်ခိုက်တာကသူတို့အတွက်အကျိုးမြတ်မရဘူးလေအဲ့တော့လုံခြုံရေးဟာကွက်တွေကိုတုံးချပြီးတော့ငွေကြီးအမြတ်ထုတ်လို့ရမယ့်နည်းလမ်းတွေကိုတချို့ hacker တွေကကြိုးစားလာကြတာလို့ Suguri website လုံခြုံရေးကုမ္ပဏီတည်ထောင်သူကသူ့ရဲ့ blog ပေါ်မှာတုံးသက်ရေးပြထားပါတယ
် blog စာမျက်နှာတွေကိုဝင်ဖြတ်စည်းရုံနဲ့သူတို့ဝင်ဝင်မရဘူးဆိုတော့အဲ့လိုလုပ်တာတွေကမကြခင်မှာပျောက်သွားလိမ့်မယ်လို့ Daniel Sit ကရေးထားတာပါ hacker တွေကသူတို့ဝင်တိုက်ခိုက်လို့ရတဲ့ blog တွေကိုအပိုင်စီးလိုက်ပြီးလို့ရှိရင်အဲ့ဒီ website တွေကို proxy site တွေလုတ်လိုက်ပြီးတော့ malware virus တွေဖြန့်နှားတော့အနှောက်အယှက်ပေးတဲ့ spam email တွေပို့တာမျိုးလိုမျိုးငွေရမဲ့နှီးတွေလုတ်ဖို့စိတ်ကိုစိတ်အားထက်သန်နေတာတွေ့ရတယ်လို့သူကသတိပေးပြီးတော့ရေးထားပါတယ
် WordPress ကို hacker တွေကဘာကြောင့်မျက်စိကျလဲဆိုတော့ wordpress.com blog တွေကိုတုံးနေကြတာတွေကမြန်မာနိုင်ငံကအပါအဝင်တန်းပေါင်းများစွာကိုရှိနေတာဆိုတော့အဲ့လိုမျိုးလူသုံးများတဲ့ online platform တခုကို hacker တွေကအသုံးချနိုင်လို့ရှိရင်သူတို့အတွက်အကျိုးအမြတ်အများကြီးရှိတာလေအဲ့ဒါကြောင့်မလို့ hardware တစ်ချက်ရှိသွားတာနဲ့အဲ့ဒါကိုအသုံးချနိုင်ဖို့စောင့်နေကြတာဗျ
online ပေါ်မှာအခမဲ့ကိုပိုင် blog တွေ website တွေဖန်တီးနိုင်ဖို့ wordpress က2003ခုနှစ်ထဲကသူတို့ရဲ့ blogging software တွေကိုစဖန်တီးခဲ့တာအခုဆိုလို့ရှိရင်ဒီ wordpress ရဲ့ software ကိုတုံးနေကြသူကကမ္ဘာမှာလက်ရှိ internet တုံးနေကြသူစုစုပေါင်းရဲ့28ရာခိုင်နှုန်းလောက်ရှိနေပါတယ်သူတို့ဂိမ်းကနန်းတွေအရဆိုလို့ရှိရင်2006ခုနှစ်ထဲမှာတည်း WordPress platform ကိုသုံးပြီးတော့တင်တဲ့ post ပေါင်းကတန်ပေါင်း600နီးပါးရှိပါတယ်။ WordPress သုံးကြတဲ့ထဲကမြန်မာဘလော့ဂါတွေအနေနဲ့လည်းလုံခြုံရေးအန္တရာယ်ကြောင့်မလို့ WordPress ရဲ့နောက်ဆုံး software ကို update မလုပ်ရသေးဘူးဆိုရင်လုပ်ပါလို့ထပ်ပြီးတော့တိုက်တွန်းပါရစေရှင်။